အမေရိကန်နိုင်ငံကနိုဗင်ဘာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကအနိုင်ရကြောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေတီးပြုဖို့ဗိုလ်တော်ဖူးနေမှာအခမ်းအနားနဲ့ကျင်းပမှာဖြစ်ပြီးဒါကိုအောက်လွှတ်တော်က Republican အမတ်100ကျော်နဲ့အထက်လွှတ်တော်အမတ်ဒဇာစင်လောက်ကကန့်ကွက်မှာဖြစ်ကြောင်းပြောနေပါတယ်။ဗိုလ်တော်ဖူးနေအခမ်းအနားဟာ46ဆင့်မြောက်သမ္မတအတွက် January 20ကျင်းသစ္စာကျင်းဆိုပွဲမတိုင်ခင်American သမ္မတရွေးကောက်တင်မြောက်ရမှာနောက်ဆုံးအဆင့်ဖြစ်နေ Joe Biden ကကိုယ်စားလှယ်မဲ306မဲသမ္မတက232မဲရထားတာကိုအတည်ပြုပေးရမယ့်ပွဲဖြစ်ပါတယ်ရွေးကောက်ပွဲမဲရလကိုပြောင်းလဲစေဖို့အတွက် Mr. Biden အနိုင်ရမှုကိုတော်တော်နှစ်ရက်စလုံးကလက်မခံမှသာပြောင်းလဲနိုင်မှာပါဒါပေမဲ့ Democratic ကြီးစိုးထားတဲ့အောက်လွှတ်တော်က Mr. Biden အနိုင်ရကြောင်းအတည်ပြုပေးဖို့ရှိတယ်လို့အထက်လွှတ်တော်မှလည်းအလားတူအတည်ပြုနိုင်ခြင်းရှိပါတယ်သမ္မတ Trump ကတော့သူရှုံးနေရတာဟာရွေးကောက်ပွဲမှာမဲမသမာမှုကြောင့်ဖြစ်ကြောင်းအထောက်ထားခိုင်ခိုင်လုံလုံမပြဘဲပြောဆိုနေစေဖြစ်ပါတယ်။သူအကျိတ်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာတရားရေးအရဆောင်ရွက်ခဲ့ပေမဲ့လည်းအရာမထင်ခဲ့ပါဘူး။